2024ခုနှစ်ယူရို2024ဘောလုံးပြိုင်ပွဲရဲ့ quarter final အဆင့်ဒုတိယနေ့ပွဲစဉ်တွေကိုအင်္ဂလန်နဲ့ Netherlands နိုင်ငံတွေကပြိုင်ဖက်အသီးသီးကိုအနိုင်ရပြီးအကျိုးပိုလိုပွဲကိုတက်သွားပါတယ်။အင်္ဂလန်နဲ့ Switzerland ပွဲမှာ Switzerland က85မိနစ်မှာဥဆောင်ဂိုးသွင်းယူခဲ့လို့အင်္ဂလန်ကနောက်ကလိုက်ကစားခဲ့ရတာပါ။ဒါပေမဲ့ minute 80မှာ Arsenal တောင်ပံကစားသမား Saka ကအင်္ဂလန်အတွက်ချီပါဂိုးသွင်းယူနိုင်ခဲ့လို့minute 90တွင်တကိုးစီသေးကြပြီးအချိန်ပို minute 120 ထိနှစ်ဖက်ဂိုးမသွင်းနိုင်ခဲ့ကြလို့ penalty အဆုံးဖြတ်ခံယူခဲ့တာပါ။ပြီးခဲ့တဲ့2020ယူရိုပါဖလားဘောလုံးပွဲမှာအီတလီကိုပယ်နလ်တီအဆုံးဖြတ်နဲ့ရှုံးခဲ့တဲ့အင်္ဂလန်သင်းဟာအခုတစ်ချိန်မှာတော့ပယ်နလ်တီ၅လုံးလုံးဝင်အောင်သွင်းယူနိုင်ခဲ့တဲ့အပြင်ဂိုးသမားကလည်းဆွစ်ဇာလန်ရဲ့ပယ်နလ်တီ၃ခုကိုကာဝယ်နိုင်ခဲ့လို့အင်္ဂလန်ကပယ်နလ်တီ၅ခု၃ခုနဲ့နိုင်ရခဲ့ပါတယ်။နောက်ထပ် quarter final ပွဲစဉ်တစ်ခုဖြစ်တဲ့ Netherlands နဲ့ Turkey ပွဲမှာတော့ Turkey ကပထမပိုင်း35မိနစ်ထဲကဂိုးသွင်းနိုင်ခဲ့ပြီးပွဲချိန်တစ်ချောင်းလုံးနှိပါဦးဆောင်နိုင်ခဲ့ပေမဲ့ minute 80နဲ့86မိနစ်တွေမှာ Netherlands အသင်းက2ဂိုးဆက်သွင်းပြီးအနိုင်ယူသွားပါတယ်။အကျိုးဘိုလူပဲပွဲစဉ်တွေကိုတော့လာမယ့်ဇူလိုင်လ9ရက်နေ့မှာမြူနစ်မှာစပိန်နဲ့ပြင်သစ်ဆက်တင်ကစားကြမှာဖြစ်ပြီးဇူလိုင်10ရက်နေ့မှာတော့ Dortmund မှာအင်္ဂလန်နဲ့ Netherlands တို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ။